ကိုတန်းတားရဲ့အခုကျွန်တော်တို့တိတိလောက်ကခင်ဗျားတို့အဲ့ဒီအဆန်ငတ်ခန့်ဆန္ဒပြနေရက်လိုက်ပြီဆိုတာဟုတ်လား
ဟာခိတရက်နာလိုက်တာတော့သိကြပါပြီဗျာဟုတ
်ဟုတ်ကဲ့ဘာကြောင့်ရက်နာတာလဲခင်ဗျာ
အော်တော့ရက်နာကောမိုင်းဆန်းကလှမ်းပြီးတော့ကျွန်တော်တို့ရင်းတော်ရက်ခံကျွန်တော်တို့ခဏရက
်ဟုတ်ကဲ့အခုဒီရွေးကောက်ပွဲသတင်းတွေတော့ကြားပြီးဖြစ်မှာပေါ့ကိုတန်းထိုက်တို့နော
်ဟုတ်ကဲ့ဗျာဟုတ်ကဲ့ဗျာ
အဲ့ဒီပေါ့ကိုတန်းထိုက်ဘယ်လိုမြင်လဲခင်ဗျာ
အင်းရွေးကောက်ပွဲရတော့ဗျာဟိုပါပေါ့လူလူအနေနဲ့တော့တာဝန်ကြီးတယ်ပေါ့ဗျာအနိုင်ရတဲ့ပါတီအနေနဲ့တော့ဒါဟိုပါပဲဒါလူလူရဲ့တာဝန်ကိုထမ်းဆောင်ဖို့ပါပဲဟိုတာဝန်ကြီးတယ်မကြည့်ကျွန်တော်စောင့်ကြည့်ရမှာပေါ့ဒါကတော့
ဘာကြောင့်အင်ဒီယာနိုင်ပြီး USDP ကဘာကြောင့်ဒီလိုအကြီးကျယ်ရှုံးနေတာလဲခင်ဗျာ
အဓိကတော့လူလူကသူ့ရဲ့ဟိုအကြီးဆုံးထောက်ပေါက်ကဒါပဲလို့ဒီရောင်းကြည့်လိုက်တဲ့အချိန်မှာဒီလိုပဲပုံပြလိုက်ပြီပေါ့ဗျာသူ့ရဲ့တာဝန်အကြီးဆုံးသူ့လုံနိုင်တဲ့အားလုံးကိုပေါ်ပေါ်ပြီးလုပ်လိုက်တာဒါကျွန်တော်ဒီလိုပဲမြင်ပါတယ်
ဟုတ်ကဲ့အဲ့တော့ကိုတန်းထိုက်တို့ចောင်းသားတွေနဲ့အခုတက်လာမဲ့ဒေါ်မဆန်းစုယူဦးဆောင်တဲ့အစိုးရအနေနဲ့ဘယ်လုပ်ငန်းတွေကိုဦးစားပေးပြီးဘယ်လိုလုပ်သင့်တယ်လို့ပြောနိုင်မလဲခင်ဗျာ
အဓိကတော့လက်ရင်းရတဲ့မြေရင်းရဲ့အပြည့်အစုံညံ့ရေးဒါအဓိကထားလို့မယ့်နေရာတွေပါပဲ
ဟုတ်ကဲ့ဒီចောင်းသားတို့ရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့အစိုးရအနေနဲ့ဘယ်လိုအခြေအနေမျိုးတွေဖန်တီးပေးသင့်တယ်လဲခင်ဗျာ
ဒါတော့ចောင်းသားဆိုတာဒီကျွန်တော်တို့ဘာသာဆိုတော့သမိုင်းကြောင်းဆောက်လည်းတဲ့ပေါ်ဒီဖြစ်ပါပဲ။ဒီဟာကိုဆက်ပြီးတော့သူအသိမှတ်ပြဖို့ပါပဲ။ဟိုចောင်းသားဆိုတာចောင်းသားလို့ပဲလုပ်ချင်တာပါ။ဒါကတော့ဘလို့ပဲဖြစ်လို့ကိစ္စတွေမှာပဲပဲចောင်းသားဝယ်မင်းကြီးចောင်းသားလို့ပဲလုပ်။ဒါပေမဲ့အစိုးရတရားကသူတာဝန်မကျေတော့ဆိုရင်ចောင်းသားလို့ဖို့အတွက်မကတော့တခြားတာဝန်တွေပါဆက်ပြီးဆန်းဆောင်ရတယ်လို့ကျွန်တော်မြင်ပါတယ်ဗျ
။ဟုတ်ကဲ့အခုနိုင်ငံရေးအခြေအနေအပြောင်းလဲမှာចောင်းသားဒုတိယနေနေရောဘယ်လိုလုပ်ငန်းတွေကိုဘာတွေကိုအဓိကထားပြီးလုပ်မလို့မှန်းတော့လဲခင်ဗျာ
။အခုလောဆယ်ဂျင်းတွေတော့ကျွန်တော်တို့အခုရည်မှန်းချက်ပန်းနေပြဒီလိုစီပညာရေးဒါနဲ့ပတ်သက်လို့ကျွန်တော်တောင်းဆိုတာတွေတခုမှမရသေးဘူး။အဲကြောင့်ကျွန်တော်ဆက်ပြီးတိုက်ပွဲဝင်သွားမှာပါပဲ
။ဟုတ်ကဲ့
။ဟာ
အခုအဲ့တော့ခင်ဗျားတို့အချင်းကြခံနေရတာနဲ့ပတ်သက်ပြီးပြီးခဲ့တဲ့ရက်ကဒီနိုင်ငံတော်သမ္မတနဲ့နိုင်ငံရေးပါတီတွေတွေ့ဆုံပွဲမှာပေါ့နော်။အာပါတီ6ခုလောက်ကဖန်ဆီးခံတဲ့ចောင်းသားတွေလှုပ်ပေးဖို့ပြောတယ်ပေါ့နော်။အာဒီပိုင်းထဲမှာဒေါ်အောင်ဆန်းစုကြည်ကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ညကစက်တွေမေးမြန်းတော့လဲသူကဒီမိုကရေစီနိုင်ငံတစ်ခုမှာနိုင်ငံရေးကျင်းသားဆိုတာမရှိသင့်ဘူးလို့ပြောတယ်။အဲ့တော့အချိန်နေထောက်မယ်ဆိုလို့ရှိရင်လက်ရှိအစိုးရကြံရှိနေတဲ့ကာလတက်တန်းအတွင်းဖြစ်စေအနောက်လာမယ့်အစိုးရဥပိုင်းကာလဒီမှာဖြစ်စေနိုင်ငံကြီးကျင်းသားအလုံးလွတ်မြောက်လာဖို့ရှိတော့ဗောဗျာအဲ့ဒါနဲ့ပတ်သက်လို့ခင်ဗျားဗာမြောက်ဝေဖန်ပြောကြလို့ပါတယ်လေကိုတန်းထိုင်ရေ
ဒါတော့ဒီမိုစီပေါ်ဆောင်တဲ့အစိုးရဆိုရင်ဒီလိုကျင်းသားတွေရှိနေတာတော့လစ်လူစုမထားတယ်မအောင်ကျွန်တော်နားလဲတာ
ဟုတ်ကဲ့အခုအစိုးရတက်လက်တက်မှာကျောင်းသားတွေရဲ့လုပ်ပိုင်ခွင့်တွေကထူးခြားတိုးတက်လာမလားအဲ့ဒါရောဘယ်လိုထင်လဲခင်ဗျာ
အဲဒါကတော့ကျွန်တော်တို့စောင့်ကြည့်ရမှာပဲ။ကျွန်တော်ရှင်ဖွဲ့စည်းပုံအောက်ကသွားတဲ့အစိုးရဆိုတည့်ရနေနေဆိုတော့သူတို့လုပ်ပိုင်ခွင့်ရလဲအရင်ဆုံးနဲ့အញ្ញကြီးချပြောင်းလဲလိုက်မယ်လို့တော့ကျွန်တော်အញ្ញကြီးမျှော်လင့်မထားပါဘူး
။ဟုတ်ကဲ့။တာရီထောင်တွင်းမှာရောနေရထိုင်ရတာရေတွေပါတွေရောအလုံးလောက်ချိုးခွင့်ရလား
။အားအရာတွေကတော့ရပါတယ်ပုံမှန်
။တနေ့ကအခုအခန်းနေထဲမှာထားရလားဒါမှမဟုတ်အပြင်ထွက်ပြီးသွားလာလှုပ်ရှားလို့ရလား
။ကျွန်တော်တို့ကဝင်းထဲမှာဆောင်ဆောက်တာပြီးအဲဒီဝင်းထဲတော့လွတ်လပ်သွားလို့ရပါတယ်။
အဲ့တော့ဘယ်အချိန်နဲ့ဘယ်အချိန်အဆောင်တွင်းမှာဒီလိုလွတ်လပ်နေခွင့်ရလဲ
။မနေ့ပိုင်း7ဖွင့်ချိန်9နာရီ15လောက်လို့တက်သေး။နောက်7နာရီခွဲကြရင်တန်းတစ်ခါပြိတ်တယ်။နောက်2နာရီခွဲကြရင်တန်းတစ်ခါပြန်ဖွင့်ပြီးတော့မှာကျွန်တော်လွတ်လပ်နေလို့ရတဲ့အချိန်။ဟုတ်။ညနေခွဲတစ်ခါပြန်
။ညနေ9နာရီခွဲလောက်မှာဆောင်ပြန်ဝင်ပေါ့တညလုံး
။ဟုတ်ကဲ့ဟုတ်ကဲ့
။ဟုတ်ကဲ့။ကဲကျေးဇူးထူးတင်ပါတယ်ကိုသန်းထိုင်ရေ။